ကိုဗစ်ရောဂါကူးစက်သူနေစဉ်သိန်းချီရှိနေတဲ့အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းပိုကိုးသူတစ်36,000ကျော်ရှိပြီးတော့သေဆုံးသူက3,300ကျော်ပါတယ်။ကိုဗစ်ကြောင့်သေဆုံးသူစုစုပေါင်းက2,000ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဌာနကပြောပါတယ်။သေဆုံးသူများလွန်းတဲ့အတွက်တချို့ပို့လဲမနိုင်မနှင်းဖြစ်နေပြီးတချို့မြို့တွေမှာတော့ကာယနာကွင်းတွေထဲမှာတင်အလောင်းတွေကိုမီးရှို့နေကြတာပါ။
We came here at around 7:00 in the morning.
မနေ့ခုနှစ်နိုင်ကတည်းကဒီကိုရောက်နေတာပါ။ကျွန်တော်နောက်မှာအလောင်း2,000 3,000လောက်ပါတဲ့လူနာသင်က15စီလောက်ရှိနေပါသေးတယ်။မိသူကြိုဆက်ကိုလူသေးအလောင်းလှပွားရတဲ့အတိုင်းပါပဲ။ဟိုမှာမြင်နေရတဲ့လူနာသင်ရဲ့8စီဆိုရင်မနေ့ညကတည်းကစောင့်နေရတယ်လို့ကြားပါတယ်လို့လူသေးအလောင်းတွေလှပွားတဲ့သူတယောက်ကပြောသွားတာပါ။အိန္ဒိယမှာတိတ်ဆုံးတဲ့အရေးအတွက်တိထက်များနိုင်တယ်လို့လည်းကြွမ်းကျင်သူတွေကယုံကြည်နေပါတယ်။ခုလက်ရှိချိန်นี่ဆိုရင်အိန္ဒိယမှာပိုကိုသူက18တန်းနီးပါးအထိရောက်နေပါပြီ။ပြီးခဲ့တဲ့တပတ်လုံးနေ့စဉ်သေဆုံးသူက2,000ကျော်ပါတယ်။လူဦးရေတန်ပေါင်း1,400နီးပါးရှိတဲ့အိန္ဒိယပြည်သူတွေကြားပိုကူးဆက်မှုမြင့်တက်နေတဲ့အတွက်ကျန်းမာရေးစနစ်ကြီးတစ်ခုလုံးပြိုလဲမတက်ဖြစ်နေတာကြောင့်ကမ္ဘာနိုင်ငံတချို့ကကျန်းမာရေးပစ္စည်းကိရိယာတွေကိုပေးပို့လူဒါနေကြတာပါ။ဆေးရုံတက်ရသူနဲ့သေဆုံးသူတွေစံချိန်တင်မြင့်လာတဲ့အတွက်လူနာတွေအတွက်အောက်ဆီဂျင်တွေလည်းပြက်လက်ကုန်ပါတယ်။တချို့ပြည်နယ်တွေမှာကျင်းပတဲ့ဟိန္ဒူဘာသာရေးပွဲတော်နဲ့နိုင်ငံရေးပွဲတွေမှာလူတွေစုဝေးခဲ့ကြတဲ့အတွက်အခုလိုမျောလင့်မထားတဲ့နှုံနဲ့ပိုကူဆက်နေတာလို့လဲကျမကြီးပညာရှင်တွေကထောက်ပြပါဗျ။မြို့တော်ညူးဒေးလီအပအဝင်ပြည်နယ်တချို့မှာတော့ကာယောဂါကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားပါဗျ။အိန္ဒိယမှာကိုဗစ်ကကွယ်ဆေးထိုးထားသူက10ရာခိုင်နှုန်းရှိပေမဲ့လို့ဆေးလုံးအပြည့်ထိုးထားသူကတော့ 1.5 ရာခိုင်နှုန်းပဲရှိပါသေးတယ်။ကမ်ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံပြည်ရင်အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူအများဆုံးပါ။ပိုကူခံရသူအနေနဲ့ဆိုရင်တော့အမေရိကန်ပြည်ရင်အိန္ဒိယကဒုတိယအများဆုံးလဲဖြစ်ပါတယ်။